အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရားကြားကြီးစဉ်အတွင်းအီရတ်တာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အီရတ်အစိုးရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာအရေးပါတဲ့စီကုံမှုတွေကိုကိုင်ကွယ်ဖြည့်ဆည်းနေတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုအခိုင်အမာပြသဖို့အခုလိုသွားရောက်တာပါ။အခုချိန်ဟာအီရတ်နိုင်ငံအတွက်အင်မတန်ကိုအရေးကြီးတဲ့အချိန်ရောက်နေတယ်ဆိုတာထင်ရှားပါတယ်လို့အီရတ်နိုင်ငံသားရေးဝန်ကြီးအီဗရာဟင်အယ်အက်ရှိုက်ကာအယ်ဂျာဖာရီနဲ့တွေ့ဆုံဆွေးနွေးပွဲအစမှာဝန်ကြီးကယ်ရီကပြောပါတယ်။ဒီကနိုင်ငံရေးလုပ်ငန်းစဉ်မှာမကြသေးတဲ့ငါဖြစ်ထွန်းမှုတွေကိုသတိပြုမိမယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဂျာဖာရီကလည်းပြန်ပြောပါတယ်။မစ္စတာကယ်ရီဟာကြိုတင်ကြေညာမှထားပဲဘာရိန်းနိုင်ငံကနေတဆင့်အီရတ်နိုင်ငံကိုသွားတာဖြစ်ပြီးဒါဟာဖြင့်2014ခုနှစ်ကတည်းကဆိုရင်သူရဲ့အီရတ်နိုင်ငံပထမဆုံးခီးစဉ်ပါ။သူဟာအီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကဒေသဆိုင်ရာအစိုးရဖွဲ့ဝန်ကြီးချုပ်နက်ချရီဗန်ဘာဇန်နီတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။2014ခုနှစ်မှာ IS စစ်သွေးကြော်တွေလက်ထက်ကျသွားတဲ့မြောက်ပိုင်းကမိုဆူးမြို့ကိုပြန်ရဖို့အီရတ်ဦးဆောင်တဲ့တပ်ဖွဲ့တွေထိုးစစ်ဆင်နေတဲ့အချိန်မှာပဲဝန်ကြီးကယ်ရီသွားရောက်တာပါ။မိုဆူးမြို့ဒိန်းတိုက်ပွဲအတွက်အမေရိကန်ကနောက်ထပ်အကူအညီတွေပေးဖို့ရှိနေပါတယ်။အီရတ်မှာနောက်ထပ်စစ်ဖက်အခြေစိုက်စခန်းငယ်တစ်ခုဖွင့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲပြောထားပါတယ်။